ဒေတာတွင်ကိုဗစ်ဖြစ်ပွားမှုအခြေအနေကြောင့် stay at home နဲ့ semi lockdown သတ်မှတ်ခံထားရတဲ့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်မှာကပ်ရောဂါဖြစ်ပွားမှုပြင်းထန်ချိန်မှသာကိုဗစ်ကူးစက်ရေးစင်တာရရှိကိုရောက်လာသူတွေများနေတဲ့အတွက်ရောဂါထိန်းချုပ်ရေးအခက်တွေ့နေရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုခင်မောင်စိုးမင်းကပြောပြမှာပါရှင်။
ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်မှာကပ်ရောဂါထိန်းချုပ်ရေးအတွက် stay at home သတ်မှတ်ထားသလိုနေ့လယ်12နာရီကနေနောက်တနေ့မနက်4နာရီအတွင်အိမ်ပြင်မထွက်ရအမိန့်လဲဆက်ရှိနေပါတယ်။ရောဂါဖြစ်ပွားမှုကိုထိန်းချုပ်နိုင်ရေးအတွက်မြို့နယ်ကိုဗစ်ကော်မတီနဲ့ပရာဟိတအဖွဲ့တွေဆောင်ရွက်နေပေမဲ့အခုနောက်ပိုင်းလူနာအများစုကရောဂါပြင်းထန်လာခြင်းရောက်မှသာကုသရေးစင်တာတွေစီရောက်လာတယ်လို့တဖန်ကိုင်းပရာဟိတလူမှုကူညီအသင်းတာဝန်ရှိသူတဦးကပြောပါတယ်။
ဒီကနေ့နလလောက်အချိန်နဲ့အခုအချိန်နဲ့ဒီနလအတွင်းပေါ်ပြန်ချိန်ထိုးကြည့်မယ်ဆိုရင်တော့အခုလာတဲ့လူနာတွေကပို့ပြီးတော့မှယောဂပြင်းထန်မှဒီစင်တာတွေကိုရောက်လာတာများတယ်ကြ။အရင်တုန်းကတော့ဟိုမဖြစ်မနေစစ်ကြတယ်စစ်ကြတဲ့အခါမှာဟိုကုသရေးမှာတိုက်ခက်မတွေ့ရအောင်အခုလိုဝင်မှာလာအထက်ကိုရောက်လာတဲ့အချိန်ပိုင်းမှာတော့ကုသရေးမှာတော်တော်လေးခက်တွေ့ရတယ်ကြ။တွေ့ရတဲ့နေရာမှာကယောဂရဲ့အချိန်နဲ့လွန်မှရောက်လာတဲ့အချိန်တွေတွေ့ရတဲ့အတွက်ကြောင့်မလို့ကုသရတဲ့အပိမာတော့ခက်ခဲတွေ့ရတယ်ကြ
။ကိုဗစ်အတီးပြုလူနာတွေကိုတိုင်းနယ်ဆေးရုံတွေမှာထားရှိကုသပေးနေတယ်လို့နောင်ချိုဆေးရုံကြီးတဖန်ကိုင်းအထူးကုသရေးစင်တာမှာလည်းထားရှိကုသပေးနေတယ်လို့ပြောပါတယ်။နောင်ချိုမြို့နယ်မှာအခုချိန်အထိကိုဗစ်အတီးပြုလူနာမြင့်မားနေလို့ပြန်ကျဈေးတွေကိုလည်းကိုရက်ွက်အလိုက်ဈေးရောင်းဖို့နဲ့ရက်ွက်မကျော်ဖို့သတိပေးထားပါတယ်။နေ့လယ်12နာရီကနေမနေ့4နာရီအတွင်းအိမ်ပြင်မထွက်ရသတ်မှတ်ချက်ကြောင့်ဒေသခံတချို့အတွက်တော့အလုအကန့်အခက်အခဲတွေရှိနေတာကိုပရာဟိတာဆောင်ရွက်နေသူတွေကကြုံတွေ့နေရတဲ့အခက်အခဲကိုပြောပြပါဗျ
။နောင်ချိုကတော့တောင်သူတွေပေါ်တယ်၊ရွာမျိုးဝကျင်းပြီးတော့မှရွာရဲ့နယ်တွေကကျဲတဲ့အခါကျတော့သူ့ရွာနဲ့သူ့နယ်တွေကတော့သူ့အလုံးနဲ့သူ့အလုံးလေးနဲ့သူ့ဟာသူတော့ရှိတယ်ပေါ့နော်။အခုဥပမာနဲ့ပြောရမယ်ဆိုရင်တော့ဒီယာဒီလေးကတော့ဟိုပြောင်းနေပေါ်တဲ့ယာဒီဆိုတဲ့အခါကျတော့ဟိုတောင်သူတွေအနေနဲ့ကတော့ဟိုတိတ်ခက်တော့မရှိပါဘူးဗျ။အဲခက်ရှိတာကတော့မျိုးနဲ့မှာမျိုးအတွင်းမှာရှိကြတဲ့ဒီဈေးရောင်းဈေးဝယ်တွေကတော့နည်းနည်းစောင်းနေအပိုင်းမှာနည်းနည်းခက်ခဲကောင်းခက်ခဲလာနိုင်တယ်လို့တော့သုံးသပ်မိတယ်ဗျ။
နောင်ချိုမြို့နယ်တွင်မှအော်တိုဘာလကစလို့ကိုဗစ်ကာကွယ်ရေးဆေးထိုးအစီအစဉ်တွေကိုကျန်းမာရေးဝန်ကြီးဌာနကဆောင်ရွက်ပေးနေပါတယ်။နောင်ချိုမြို့နယ်မှာကိုဗစ်အတီးပြုလူနာစုစုပေါင်း 4,200 ကျော်နဲ့သေဆုံးသူကတော့55ဦးအထိရှိနေတယ်လို့မြို့နယ်တာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။လက်ရှိကုသမှုခံယူနေတဲ့လူနာကတော့190ဝန်းကျင်မှာရှိနေပါတယ်။ခုလိုနောင်ချိုမြို့နယ်ထဲမှာ local semi lockdown သတ်မှတ်ထားသလိုရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်ပင်လောင်းမြို့နယ်နဲ့ဟိုဘုံမြို့နယ်တွေမှာလည်းအလားတူကန့်သတ်ချက်တွေထားရှိပါတယ်။နိုဝင်ဘာလ9ရက်နေ့အထိကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့မြန်မာတိုင်းနိုင်ငံလုံးကိုဗစ်အတီးပြုလူနာအရေအတွက်မှာရှမ်းပြည်နယ်က900နီးပါးနဲ့အများဆုံးဖြစ်နေပါတယ်ခင်ဗျာ။